Welcome to the Voice of America in Burmese.
Mingla menek himashe. Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဇူလိုင်လ24ရက်ကြာသပတေးနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆံမိုးပြီပါ။အခုမနေ့ခင်းမှာကြားမဲ့နိုင်ငံတကာသတင်းတွေထဲမှာထူးခြားတာတွေကတော့อิสราเอลနိုင်ငံတကာလေဆိပ်အနည်းကိုဟားမတ်စ်ကပစ်တဲ့ရော့ကက်ဒုံးတွေကြားရောက်တဲ့အတွက်อิสราเอลကိုသွားမဲ့အမေရိကန်နဲ့ဥရောပလေယာဉ်ခီးစဉ်တွေကိုထပ်မံပြီးတော့ဖျက်သိမ်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလူ300နီးပါးလိုက်ပါလာတဲ့မလေးရှားခီးတဲ့လေယာဉ်ပစ်ချခံရတဲ့အနေအားအနည်းတွိုက်မှာပဲဗိုလ်ရုနစ်မှာယူကရိန်းစစ်တပ်ရဲ့တိုက်လေယာဉ်နှစ်ဆင်းပစ်ချခံခဲ့ရပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းနဲ့လည်းအတူကြီးညာပေးပါမှာခင်ဗျာ
။ကောင်းပါပြီရှင်။သတင်းအစီအစဉ်အပြီးမှာလည်းနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့ဂါဇာကမ်းမြောင်ဒေသကသတင်းအခြေအနေတွေကိုတင်ပြမှာပ
ါ Stop fighting start talking and take on the root causes of the conflict so we are not back
ကုလသမဂ္ဂအတွင်းအမှုချုပ်ဘန်ကီမွန်ပြပြသွားတာပါရှင်အသေးစိတ်ကိုစောင့်မျှော်နားဆင်ကြပါဒါအပြင်ဩစတြေးလျနိုင်ငံမှာဒီ AIDS ဒီညီလာခံကြီးကျင်းပနေတာနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုလည်းပြောပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့မြမအရေးသုံးသက်ချက်သူယုံကြည်ရာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝေနဲ့ကိုစောဝင်းနိုင်တို့ကပြောပြမှာပါရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဂါဇာမှာရှိတဲ့အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွတွေကြားအပြစ်ခတ်ရရေးကြိုးပမ်းဆောင်ရွက်ပေးဖို့အတွက်အစ္စရေးနိုင်ငံကနေအီဂျစ်နိုင်ငံကိုင်ရိုမြို့ကိုထွက်ခွာသွားပါတယ်။ဝန်ကြီးကယ်ရီကအစ္စရေးဝန်ကြီးချုပ်နက်တန်ယာဟုပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်ကုလသမဂ္ဂအတွင်းရေးမှူးဘန်ကီမွန်းနဲ့တွေ့ဆုံခဲ့ပြီးနောက်တနေ့မှဘာမှမှတ်ချက်ပေးစကားထူးထူးခြားခြားပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့ဒီမတိုင်ခင်ကတော့တိုးတက်မှုတချို့ရရှိခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။ဟားမတ်စစ်သွေးကြွအဖွဲ့ကရော့ကက်ဒုံးကြီးတွေနဲ့အစ္စရေးနိုင်ငံအတွင်းကိုပစ်ခတ်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အစ္စရေးကသတင်းနှစ်ပတ်ကြာလေကြောင်းကနေတက်ခတ်မှုတွေပြုလုပ်ခဲ့ရမှာပါလက်စတိုင်း900နီးပါးတေဆုံးခဲ့ရပြီးအများစုဟာအရက်သားတွေဖြစ်ကြပါတယ်။အစ္စရေးဘက်က34ယောက်တေဆုံးပြီးအများစုကတော့စစ်သားတွေဖြစ်ကြပါတယ်။အစ္စရေးသမ္မတရှီမွန်ပက်ရစ်ကအကြမ်းဖက်မှုတွေကိုမဖြစ်နိုင်စကောင်းနဲ့အခြေအနေလို့ခေါ်ဝေါ်သုံးနှုံးလိုက်ပြီးတော့အဖြေတစ်ခုတော့ရရှိလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းဝန်ကြီးကယ်ရီကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ဟားမတ်စ်အဖွဲ့ရဲ့ခေါင်းဆောင်ခါလစ်မက်စ်ဟီးကတော့ဂါဇာကိုအစ္စရေးဘက်ကပိတ်ထားတာကိုအဆုံးမသတ်သမျှအပြစ်ခတ်ရမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။အဲ့ဒီလိုပိတ်ဆို့ထားတဲ့အတွက်ပါလက်စတိုင်းလူမျိုးတွေခရီးသွားလာမှုမပြုတ်လုံနိုင်တယ်လို့စီးပွားရေးအရာလည်းမလှုပ်နိုင်မရှားနိုင်အခြေအနေကိုရောက်နေကြရပါတယ်
။အခုသတင်းပါဆော်ပိုင်းတို့ကအစ္စရေးနိုင်ငံရဲ့အဓိကလေဆိပ်အနီးဂါဇာဘက်ကပစ်လိုက်တဲ့ဒုံးကျည်တွေကျခဲ့တဲ့အတွက်အစ္စရေးကိုပြန်တမ်းမဲ့အမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ကလေယာဉ်ခီးစဉ်တွေဗိုလ်ထုတ်နေမှာထပ်မံပယ်ဖြစ်လိုက်ကြပါတယ်။อิสราเอลနဲ့ Hamas အဖွဲ့တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အန္တရာယ်များနိုင်တဲ့အခြေအနေတွေဖြစ်ပေါ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုက Delta American United စတဲ့လေကြောင်းလိုင်းခီးစဉ်တွေအစ္စရေးနိုင်ငံ Tel Aviv ကဘင်ဂူရီယန်နိုင်ငံကလေဆိပ်ကိုမပြန်တမ်းကြဖို့အမေရိကန်လေကြောင်းအုပ်ချုပ်ရေးဌာနကနောက်ထပ်24နာရီတပ်တန်းတိုးလိုက်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ Hamas အဖွဲ့ထံမှဘင်ဂူရီယန်လေဆိပ်အထိရောက်အောင်ပြစ်နိုင်တဲ့ဒုံးကျည်တွေရှိနေကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်အမျိုးသမီး Mary Huff ကဗုဒ္ဓနေ့မှာအတိအပြုပြောကြားပါတယ်။ဒါပေမဲ့အဲ့ဒီဒုံးကျည်တွေဘလောက်အထိပြစ်မှတ်ကိုတိတိကျကျပြစ်နိုင်ခြင်းရှိမရှိဆိုတာတော့မသိကြပါဘူး။ Israel အစိုးရအနေနဲ့ဘင်ဂူရီယန်လေဆိပ်အစား of the lezik ကိုအစားထုတ်ဖွင့်ပေးထားမယ်လို့ဗိုလ်ထုတ်နေနောက်ပိုင်းမှာ Israel ပို့ဆောင်ရေးဝန်ကြီး Israel Katz ကပြောပါတယ် of the lezik ဟာ Negev တဲကန်တိုင်းအတွင်းမှာရှိပြီးစစ်တပ်လေယာဉ်တွေအတွက်ပဲအသုံးများတာဖြစ်ပါတယ်ဒါပေမဲ့အရဖက်လေယာဉ်တွေအတက်အဆင်းလုံးလုံးရနိုင်အောင် Israel အစိုးရဘက်ကဆောင်ရွက်ပေးရမှာဖြစ်ပါတယ်အဲ့ဒီ of the lezik ဟာ Tel Aviv Jerusalem စတဲ့မြို့ကြီးတွေနဲ့အရန်ဝေလွန်နေတဲ့နေရာမှာရှိနေတယ်လို့ဥရောပလေကြောင်းလိုင်းတွေကပြောပါတယ် Lufthansa Air France KLM, All Italia, Scandinavia, Polish လေကြောင်းလိုင်း LOT တို့လည်းအစ္စရေးကိုပြန်တမ်းမဲ့ခီးစဉ်တွေပြဖြစ်လိုက်ကြပြီဖြစ်ပါတယ
်။လူပေါင်း298ဦးလိုက်ပါလာတဲ့မလေးရှားပိုင်းခီးတဲ့လေယာဉ်ပြီးခဲ့တဲ့သတင်းဘက်ကပစ်ချခံခဲ့ရတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းတဝိုက်မှာတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်နေပြီးဗိုလ်ရုနေမှာတော့ယူကရိန်းအစိုးရရဲ့တိုက်လေယာဉ်နှစ်စီးအဲ့ဒီနေရာအနီးမှာပစ်ချခံခဲ့ရပါတယ်။အသေးစိတ်အချက်အလက်တွေကိုတော့အကျဉ်းသဘောလောက်ပဲသိရပါသေးတယ်။တဘုံတွေကတိုက်လေရင်တွေကိုသူတို့ပစ်ချတာဖြစ်တယ်လို့ပြောပါတယ် တိုက်လေယာဉ်ရဲ့ pilot တွေဟာပြတ်မကျခင်ရုရှားနိုင်ငံရဲ့နေဆက်အနီးမှာလေယာဉ်ကနေခုန်ထွက်နိုင်ခဲ့ကြတယ်လို့ယူဆတဲ့အကြောင်းယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ယူကရိန်းကနိုင်ငံရဲ့အရှေ့ပိုင်းမှာအသာစီးရနေတဲ့ရုရှားကိုလူလားသူခွဲထွက်ရေးတပုံတွေကိုဆက်လက်ပြီးတော့စစ်ဆင်ရေးပြုလုပ်နေတာပါဒိုနက်စ်မြို့အနီးမှာတော့ပြီးခဲ့တဲ့သတင်းဘက်ကပြစ်ချခံခဲ့ရတဲ့ခီးတရင်လေရင်ကိုစစ်ဆေးနေသူတွေကလေရင်ရဲ့ကိုယ်ထဲမှာအပေါက်ကြီးတစ်ခုတွေ့ရတဲ့အကြောင်းဥရောပလုံခြုံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုပါတယ်တပုံတွေကတေဆုံးသူခီးတယ်298ဦးရဲ့အလောင်းတွေအားလုံးကိုအနောက်နိုင်ငံတွေကရှာဖွေရေးလုပ်သူတွေရဲ့လက်ကိုလွှဲပြောင်းပေးလိုက်ပြီလို့ပြောဆိုနေကြပေမဲ့လေရင်ပြက်တဲ့ဘက်မှာခန္ဓာကိုယ်အစိတ်အပိုင်းအစတွေရှိနေသေးတယ်လို့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြစ်ချခံရတဲ့မလေးရှားလေကြောင်းလိုင်းပေါ်မှာပါသွားသူတွေအလောင်းတွေနယ်သာလန်နိုင်ငံကိုရောက်ရှိပြီးအဲ့ဒီအလောင်းတွေကိုတင်လာတဲ့နေပိုင်ရင်တွေဗုထုနေကဖျက်သွားတဲ့အချိန်လမ်းဘေးမှာရှိနေကြတဲ့လူအုပ်ကြီးကဝမ်းနည်းစွာကြိုဆိုခဲ့ကြပါတယ်ပြည်သက်တွေတဲ့ကတချို့ကပန်းတွေကိုနေပိုင်ရင်တွေရှေ့မှာသွားချတဲ့သူတွေရှိသလိုနယ်သာလန်နိုင်ငံတဝမ်းရုတ်တရက်ပေါ်ပေါက်လာတဲ့အမတ်ရအမွေပွဲနေရာတွေမှာပန်းခွေချတာဖျောင်းနိုင်နေထွန်းတာပြုလုပ်ခဲ့ကြပါတယ်လွန်ခဲ့တဲ့6ရက်တုန်းကပြတ်ကျသွားခဲ့တဲ့လေယာဉ်ပေါ်ပါသွားတဲ့ခီးတယ်နဲ့လေယာဉ်အမှုတန်းစုစုပေါင်း298ဦးအတွက်ဟီလ်ဗာဆန်မှာအမတ်ရအမွေပွဲအခမ်းအနားကျင်းပခဲ့ပါတယ်တည်ဆုံသူတွေထဲနယ်သာလန်နိုင်ငံသားဒတ်ချ်လူမျိုး193ဦးပါသွားတာပါအဲ့ဒီအမွေပွဲကျင်းပတဲ့အခမ်းအနားအပြင်မှာပန်းစည်းတွေပန်းပွင့်တွေနဲ့လေယာဉ်ပြန်ပုံစံပြုလုပ်ထားကြပါတယ်အစောပိုင်းကတော့ယူကရိန်းနိုင်ငံကနေလေရင်နဲ့တည်လာတဲ့အဲ့ဒီအလောင်းတွေကိုနယ်သာလန်နိုင်ငံကလေတပ်အခြေစခန်းဖြစ်တဲ့ Idovan မှာစောင့်နေတဲ့နေပိုင်ရင်တွေပေါ်တင်ခဲ့ပြီးအဲ့ဒီကမှတည်ဆုံသူတွေဘယ်သူတွေဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးမဲ့ Helversam ကိုတည်ဆောင်သွားမှာဖြစ်ပါတယ်။လေရင်ပြေးလာမှပေါ်မှာကျင်းပခဲ့တဲ့အဲ့ဒီအောက်မေ့ပွဲအခမ်းအနားကိုတည်ဆုံသူမိသားစုဝင်တွေနဲ့အတူနိုင်ငံအသီးသီးကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒါ့အပြင်နယ်သာလန်ဘီယင် Willem Alexander ဘီယင်မ Maxima တို့လည်းအမဲရောင်ဝတ်စုံတွေဝတ်ဆင်ပြီးအခမ်းအနားကိုတက်ရောက်ခဲ့သလိုဝန်ကြီးချုပ်မတ်ဂရုလည်းတက်ရောက်ခဲ့ပါတယ
်ဗျူရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးဝမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဦးအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကနန္ဒခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာနေပါရခင်ဗျာမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှမြစ်ကြီးနားမြို့ကနေမန္တလေးမြို့စီကိုခရီးဆက်ခဲ့ပါတယ်မြစ်ကြီးနားအချင်းထောင်မှာအချင်းသားတဦးနဲ့တွေ့ဆုံပြီးတဲ့နောက်မန္တလေးကိုခရီးဆက်လက်ထွက်ခွာခဲ့တာဖြစ်တယ်လို့သိရပါတယ်မစ်ယန်ဟီလီဟာမန္တလေးတိုင်းဝန်ကြီးချုပ်ညဉ့်ညံရေးဖော်ဆောင်ရေးအဖွဲ့ဝင်ဘာသာပေါင်းစုံညဉ့်ညံရေးပေါ်ဆောင်ရေးအဖွဲ့နဲ့လည်းတွေ့ခဲ့တယ်လို့သူမနဲ့လိုက်ပါသွားတဲ့ရန်ကုန်ကုလသမဂ္ဂယုံပြန်ကြားရေးအရာရှိဦးအေးဝင်းကပြောဆိုပါတယ်။အဲ့ဒီနောက်မှာတော့မစ်ယန်ဟီလီဟာနေပြည်တော်ကိုထွက်ခွာသွားပါတယ်။မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြိပခအရေးမေးမြန်းဆွေးနွေးခဲ့တယ်လို့ပြိပခဖြစ်ပွားတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ပြီးတော့လေ့လာခဲ့တယ်လို့ဦးအေးဝင်းကပြောပါတယ်။မန္တလေးမြို့မှာပြိပခတွေထပ်မံမဖြစ်ပွားဖို့အတွက်အဓိကထားပြီးတော့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းမန္တလေးမြို့ညဉ့်ညံရေးထင်းထင်းရေးကော်မတီဝင်ဖြစ်တဲ့ကိုဇာနီကပြောပါတယ်မစ်ယန်ဟီလီရဲ့မြန်မာပြည်ခီးစဉ်တွင်အင်းစိန်ထောင်အပါအဝင်ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုတွားရောက်ခဲ့ပြီးတက်ဆိုင်ရာအစိုးရအဖွဲ့ဝင်တွေအပြင်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်မစ်ယန်ဟီလီဟာနေပြည်တော်မှာအစိုးရတာဝန်ရှိသူတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တချို့နဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့စစ်ဗိုလ်ချုပ်ဟောင်းပရာဘိုဆူဘီယန်တို့ကသူ့အနေနဲ့ရွေးကောက်ပွဲအနိုင်ရှုံးစီးရင်နဲ့ပတ်သက်ပြီးအခြေခံဥပဒေတရားရုံးမှာကန့်ကွက်မယ်လို့ဆုံးဖြတ်ထားကြောင်းပြောဆိုလိုက်ပါတယ်။ဒီပြောဆိုချက်ကိုရွေးကောက်ပွဲကော်မရှင်ကအမဲအနိုင်ရှုံးစီးရင်ကြေညာခဲ့အပြီးနောက်တစ်နေ့မှာမစ္စတာဆူဘီယန်တို့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဗထုနယ်မှာပြောဆိုလိုက်တာဖြစ်ပါတယ်။ကော်မရှင်ကဇူလိုင်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဂျက်ကာတာအုပ်ချုပ်ရေးမှူးဟောင်းယိုကိုဝီဒိုဒိုကိုရွေးကောက်ပွဲမှာအနိုင်ရရှိကြောင်းကြေညာခဲ့ပါတယ်။မစ္စတာဆူဘီယန်တို့ကဝီဒိုဒိုရဲ့ရွေးကောက်ပွဲမှာဆွေးစည်းုံတဲ့နေရာမှာမဲဝဲမှုတွေကြေကြေပြန့်ပြန့်ပြုလုပ်ခဲ့တဲ့အပြင်တခြားမဲမဲတမာမှုတွေရှိခဲ့တယ်လို့ဆွဆွဲထားတာဖြစ်ပါတယ်။သူ့ရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ကတည်တည်ချာချာစုံစမ်းစစ်ဆေးမှုလုပ်ဖို့ပြက်ကွက်ခဲ့တယ်လို့ပြောပါတယ်။တရားရုံးရဲ့အဆုံးဖြတ်ပေးမှုဟာတလားလောက်ကြာမြင့်နိုင်ပါတယ်။ဒါပေမဲ့လေ့လာသူအများစုကတော့ကန့်ကွက်မှုဟာအောင်မြင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်
။မုံတိုင်းကြောက်နေတဲ့အချိန်လေရင်ကွင်းကိုဆင်းဖို့ကြိုးစားရကထိုင်ဝမ်ကျွန်းနီးမှာလေရင်ဒဇင်းပစ်ကျသွားတဲ့အတွက်လေရင်ပေါ်ပါသူ49ယောက်အထဲမှာပိတ်မိနေပြီးတော့သူတို့ရဲ့အသက်အန္တရာယ်ဆိုးရိမ်နေရပါတယ်။Trans Air Trans Asia လေးချောင်းလိုင်းကလေယာဉ်ဟာမကောင်လေစိတ်ကိုဆင်းဖို့ဒုတိယမြောက်အကြိမ်စူးစမ်းစဉ်မှာအနီးနားမှာရှိတဲ့ကြေးရွာတွေကိုပြတ်ကျသွားတာလို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။လေယာဉ်ပေါ်ပါသွားသူတွေကထိခိုက်ဒဏ်ရာရသူ၁၁ယောက်ကိုတော့ဆေးရုံပို့လိုက်တယ်လို့သိရပါတယ်ခင်ဗျာ
။တရုတ်နိုင်ငံကိုသတင်းတပတ်အတွင်းဒုတိယအကြိမ်မြောက်တိုင်ဖွန်းမုန်တိုင်းအဖြစ်နဲ့ဝန်ရောက်တိုက်ခတ်နေတဲ့ဘတ်မိုမုန်တိုင်းဟာတိုင်းပြည်တောင်ပိုင်းကိုစတင်ဝန်ရောက်တိုက်ခတ်နေပြီဖြစ်ပါတယ်။လူဦးရေထူထပ်တဲ့ဖူဂျန်ခရိုင်ကိုဖြတ်တိုက်သွားတဲ့အချိန်လေတိုက်နှုန်းဟာတနာရီ68မိုင်ကျော်အထိပြင်းအားရှိပါတယ်။အစောပိုင်းတုန်းကတော့ဘတ်မိုမုန်တိုင်းဟာထိုင်ဝမ်ကျွန်းကိုဝန်ရောက်တိုက်ခတ်ခဲ့ပြီးအဲဒီမှာလေတွေပြင်းထန်စွာတိုက်ခတ်မိုးတွေတဲထန်စွာရွာသွန်းခဲ့ပါတယ်။မုန်တိုင်းကြောင့်ထိုင်ဝမ်ကျွန်းမှာအထိကအပြည့်အစီကြီးကြီးမားမားမရှိခဲ့ပေမဲ့လက်သမားတအူးတော့လေတိုက်တဲ့အချိန်နဲ့ပင်လယ်ထဲပြုတ်ကျပျောက်ဆုံးနေတယ်လို့ဆိုပါတယ်။မုန်တိုင်းကြောင့်ရေကြီးရေရှမ်းဖြစ်ပြီးမြေပြိုမှုတွေဖြစ်ပေါ်နေတဲ့အတွက်ထိုင်ဝမ်ကျွန်းကငွေကြေးဈေးကွက်စာတင်ကြောင်းနေနဲ့အစိုးရရုံးတွေလည်းပိတ်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ဝန်ရောက်တိုက်ခတ်ခဲ့တဲ့ရမဆန်တိုက်ဖုန်းမုန်တိုင်းကြောင့်တရုတ်ပြည်တောင်ပိုင်းမှာသေဆုံးသူ56ယောက်ရှိပြီးပျောက်ဆုံးသူအရေအတွက်ဟာလည်း20အထိရှိနေတဲ့အချိန်မှာဘတ်မုံမုန်တိုင်းတိုက်ဖုန်းမုန်တိုင်းတရုတ်ပြည်တောင်ပိုင်းကိုအခုလိုဝင်ရောက်တိုက်ခိုက်တာလည်းဖြစ်ပါတယ
်။ကြာသပတေးနေ့နဲ့ခင်နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုစောဝင်းလိုင်တို့ကပြပြသွားတာပါရှင်။မကြာခင်မှာတော့ဒီဩစတြေးလျနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံကြီးမှာမြန်မာနိုင်ငံအကြောင်းဆွေးနွေးချက်တွေကိုပြောပြမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတပုတ်ကိုတင်ပြမှာပါရှင်။ American နိုင်ငံသားရေးဝန်ကြီး John Kerry ဟာ Palestine သမ္မတ Mahmoud Abbas နဲ့တွေ့ဆုံခဲ့တဲ့အပြင် Israel ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့လည်းတရားတွေ့ဆုံခဲ့ပါဗျ။အဲ့လိုတွေ့ဆုံပွဲတွေမှာဒီဂါဇာကမ်းမြောင်ဒေသမှာလူ600ကျော်တည်ဆုံခဲ့တဲ့အကြမ်းဖက်မှုအဆုံးသက်ရေးအတွက်ဆွေးနွေးခဲ့ကြပါဗျ။နိုင်ငံသားရေးဝန်ကြီးနဲ့အတူလိုက်ပါသွားတဲ့ VOA သတင်းတောက် Scott Stan သတင်းပေးပို့ထားတာကိုဒေါ်လာလာတန်းကပြောပြမှာပါရှင်
။ Israel နဲ့ Hamas တပ်ဖွဲ့တွေဟာဂါဇာမှာဆက်လက်တိုက်ခိုက်နေကြဆဲဖြစ်ပေမဲ့လို့လေဝန်ကြီး Kerry ကလွန်ခဲ့တဲ့24နာရီတွင်အပြစ်ခရစေးရေးအတွက်ဆောင်ရွက်ရမှာတိုးတက်မှုတွေရရှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လို့လဲဘယ်လိုတိုးတက်မှုတွေရရှိတယ်ဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။သတင်းတပကြောတိုက်ပွဲတွေဟာရော့သွားမဲ့အရေးလက္ခဏာမတွေ့ရတဲ့အတွက်လဲဝင်ကြီးကယ်ရီကကုလသမဂ္ဂအထွေမှုချုပ်ဘန်ကီမွန်းနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဘန်ကအဖြစ်ခရက်စဲယုံနဲ့မလုံလောက်ဘူးလို့ပြောခဲ့ပါတယ်
။ Stop fighting. Start talking and take on the root causes.
တိုက်ခိုက်တာတွေရကြပါစတင်ဆွေးနွေးကြပါပြည်ပကကိုစတင်စေခဲ့တဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းယူကြပါဒါမှလည်းနောက်6လဒါမှမဟုတ်တနှစ်ကြာတဲ့အခါမှာဒီလိုအခြေအနေမျိုးပြန်မဆိုင်မှာဖြစ်ပါတယ်အပြန်အလှန်အတိမပြုမှုအခြေချနေထိုင်မှုအပြင်စိတ်ပြက်တာဂုံတိတ်ခါရှိရှိမနေရတာစသဖြင့်အခြေခံပြဿနာတွေကိုကျွန်တော်တို့ဖြည့်ရှင်းဖို့လိုပါတယ
်ဝင်းကြီးကယ်ရီနီနဲ့ပါလက်စတိုင်းသမ္မတအဘတ်အပြင်Israel ဝန်ကြီးချုပ် Netanyahu ကတာတူရကီပြင်သစ်နဲ့ Egypt နိုင်ငံသားရေးဝန်ကြီးတွေနဲ့တညာလုံးတန်တမာရေးရာတယ်လီဖုန်းနဲ့စကားပြောခဲ့ပါတယ်။ Israel နဲ့ Ramallah ကိုသူရောက်စဉ်ဝန်ကြီး Kerry ကဝန်ကြီးချုပ် Netanyahu အပြင်သမ္မတ Abbas တို့နဲ့မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပြီးပြီးခဲ့တဲ့သတင်းပတ်က Hamas ကပယ်ချခဲ့တဲ့ Egypt ကတင်ပြခဲ့တဲ့အပြစ်ခရက်စဲရေးအစီအစဉ်ကိုလက်ခံဖို့ဖိအားပေးပြောဆိုခဲ့ပါတယ်။အဲ့ဒီအစီအစဉ်က Israel နဲ့ Egypt ကဂါဇာကိုပိတ်ဆို့ထားတာရှော့ချပေးဖို့အမခံချက်ရရှိမှာဖြစ်ပါတယ်ဖာတာနဲ့ဟာမတ်စ်ရဲ့ပြန်လည်ပေါင်းစည်းအစိုးရခေါင်းဆောင်ဖြစ်တဲ့သမရအာဘတ်ဟာအစ္စရေးနိုင်ငံတွင်းကိုဒုံးလင်းနဲ့တွေပစ်ခတ်နေတဲ့ဟာမတ်စ်စစ်သွေးကြွတွေပေါ်တိတ်ပြောဆိုနိုင်အားမရှိတာတွေ့ရပါတယ်ရမ်လာမှာဆွေးနွေးပွဲအပြီးဝင်ကြီးကယ်ရီကအကြမ်းမဖက်တဲ့နည်းနဲ့ညှဉ်းချမ်းရေးဖော်ဆောင်မှုပါလက်စတိုင်းခေါင်းဆောင်ရဲ့တန်တိတ်ထန်ခိုင်မာမှုကိုချီးကျူးပြောကြားလိုက်ပါတယ
် I'm verygrateful to President Abbas for his leadership for his deep engagement
သမရအဘတ်ရဲ့ခေါင်းဆောင်မှုအတွက်ကျွန်တော်ကျေးဇူးတင်ပါတယ်အပြစ်ခတ်ရစရေးကျိုးပွားရမှာသူ့ရဲ့လေးနက်တဲ့ပါဝင်လှုပ်ဆောင်မှုမနာမနေခီးထွက်ပြီးအကျိုးတူအုပ်စုတွေနဲ့အများပြည်သူကိုတာဝန်တိတိလှုပ်ဆောင်ကြဖို့သူစူးစမ်းတာဇပွဲကိုလာပြီးဆွေးနွေးဖို့ကျိုးပွားရမှာအပြစ်ခတ်ရစဲဖို့သာမကလက်ငင်းပြဿနာတွေကိုဖြေရှင်းယူဖို့နဲ့အခြေခံအကြောင်းရင်းတွေကိုစိစက်ညှိနှိုင်းဖြေရှင်းဖို့သူကတိုက်တွန်းနေတာပါ
စစ်ဆင်ညှိနှိုင်းမှုတွေရဲ့ဒစိတပိုင်းဖြစ်ဂါဇာကိုစစ်မဲ့ဇုန်နယ်မြေဖြစ်သတ်မှတ်နိုင်မဲ့အလားအလာနဲ့ပတ်သက်လို့ဝင်ကြီးကယ်ရီကိုမေးမြန်းရမှာတော့သူကအားလုံးကိုဆွေးနွေးဖို့တကားဖွင့်ထားတယ်လို့ပြောခဲ့ပါတယ်။ဝင်ကြီးကယ်ရီကအခုဆိုကိုင်ရိုမြို့တော်ကိုရောက်ရှိနေပြီဖြစ်ပါတယ်။
ဒေါ်လာလာတန်ပြပြသွားတာပါရှင်။အခုဆက်လက်ပြီးတော့ကျမတို့ဒီဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံကနောက်ဆုံးချင်းတွေကိုပြပြမှာပါ။လိင်တူချင်းဆက်ဆံသူတွေဟာရာဇဝတ်မှုကျူးလွန်သူတွေမဟုတ်ဘူးလို့ဩစတြေးလျနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကပြောလိုက်ပါတယ်။ယောဂါပိုးရနေသူတွေဝေဒနာရှင်တွေကိုအမှောင်တူတဲ့ဂျောင်တိုးထားလိုက်ရုံနဲ့ယောဂါတိုက်ဖျက်ရေးမအောင်မြင်နိုင်ဘူးလို့အချိန်20မြောက်ဒီကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံမှာ American သံမတ် John Berry ကပြောကြားလိုက်တဲ့အကြောင်း VOA သတင်းတောက် Joe Cooper ကသတင်းပေးပို့ထားပါတယ်မြန်မာနိုင်ငံမှာ HIV AIDS ဝေနာရှင်တွေအပေါ်ခွဲခြားဆက်ဆံတာတွေရှိနေတာကြောင့်ကာကွယ်တားဆီးရေးလုပ်ငန်းတွေမှာလည်းအခက်အခဲတွေဆက်ပြီးရှိနေတယ်လို့ညီလာခံကိုတက်ရောက်နေတဲ့အင်းငိမ့်မစ်တာအဖွဲ့ရဲ့စီမံကိန်းမန်နေဂျာကိုမျိုးမင်းထက်ကလည်းပြောပါတယ်အကြောင်းစုံကဒီလိုပါရှင်ကဘာကြီးမှာ HIV AIDS ယောဂါတိုက်ဖျက်ရေးအတွက်အရေးကြီးဆုံးအချိန်ကိုရောက်နေပြီလို့ညီလာခံကိုတက်ရောက်လာတဲ့ Australia နိုင်ငံဆိုင်ရာ American သံမတ်ကြီး John Berry ကပြောပါတယ
် We are now on the brink of an AIDS free generation
တို့အနေနဲ့အခုဆိုရင် AIDS ယောဂါကင်းတဲ့မျိုးဆက်ရနိုင်ဖို့လက်လန့်မီလူနီးပါးဖြစ်နေပါပြီဒါပေမဲ့ဒီဥတီကျရောက်ဖို့ကကျွန်တော်တို့အားလုံးအတူတူကလက်တွဲလှုပ်ဆောင်ကြရမှာဖြစ်ပါတယ်ကာကွယ်ဆောင်ရှောက်မှုနဲ့ယောဂါကုသမှုအတွေ့လူတိုင်းလက်လန်းမီစေရမှာဖြစ်ပါတယ
်။ဒါပေမဲ့လို့ကမ္ဘာမှာဒီယောဂါပိုးကိုကာကွယ်ဖို့ကုသဖို့အတွက်အတားအဆီးအခက်အခဲတွေဟာအများကြီးရှိနေတယ်လို့လည်းသူကဆိုပါတယ
်။ Unfortunately the criminalization of certain
ယောဂါဖြစ်နိုင်ဖို့အလားအလာများတဲ့သူတွေနဲ့ HIV ပိုးရနေသူတွေကိုနှိမ်ချဆက်ဆံတာ HIV နဲ့ပတ်သက်ပြီးအရှက်ရစရာအဖြစ်ထင်မြင်ယူဆကြတာတွေဟာဒီယောဂါပပျောက်အောင်လှုပ်ဆောင်ရမှာအဟန့်အတားတွေဖြစ်နေပါတယ်။
HIV ပိုးကာကွယ်တားဆီးရေးနဲ့ပတ်သက်လို့လူငယ်တွေကိုပညာပေးတာသူတေသနာလုပ်ငန်းတွေကိုထောက်ပံ့တာ HIV ပိုးရှိနေသူတွေခရီးသွားလာခွင့်ကန့်သက်တာတွေကိုဖယ်ရှားတာကူးစက်ရောဂါတွေကိုတိုက်ဖျက်ရေးကြိုးပမ်းနေတဲ့ Global Fund အဖွဲ့ကြီးကိုထောက်ပံ့ပေးတာစတဲ့အချက်တွေကို American သံမတ်ကြီးကဆိုလိုတာဖြစ်ပါတယ်မြန်မာနိုင်ငံကလူငယ်တွေထဲမှာတော့လိင်တူချင်းဆက်ဆံသူတွေလိင်လုံသားတွေအနေနဲ့ရောဂါပိုးကာကွယ်ရေးမှာခွဲခြားဆက်ဆံတာတွေကြောင့်အခက်အခဲတွေရှိနေတယ်လို့အင်းငိမ့်မစ်တာအဖွဲ့ရဲ့စီမံကိန်းမန်နေဂျာကိုမျိုးမစ်တက်ကပြောပါတယ်။သူကိုယ်တိုင်လည်းလိင်တူချင်းဆက်ဆံသူတွေရဲ့လိင်မှုဆိုင်ရာနဲ့မျိုးဆက်ပွားဆိုင်ရာကျန်းမာရေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံကိုကိုစားပြုပြီးဆွေးနွေးခဲ့ပါတယ
်။လူငယ်အမျိုးသားအထက်ချင်းချစ်ခင်ဆောင်မဲ့သူတွေပြီးတော့ကျတော့လူငယ်အမျိုးသမီးလိင်လုံသားတွေပြီးတော့လူငယ်ဟိုမွေးစေကြောတဲ့ထိုးသွင်းတဲ့လူငယ်တွေအတွက်ကအဲဒုက္ခကအရှက်ပြီးပို့ကူးဆက်ထားတဲ့လူငယ်တွေအတွက်ကပေါ့နော်သူတို့အတွက်ကိုကျွန်တော်ကလာပြီးတော့ဆွေးနွေးပေးတာလာပြီးဆွေးနွေးတဲ့အချိန်မှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်တော့အဓိကကလူငယ်ဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်ပေါ့နော်ဒီ HIV AIDS နဲ့ပတ်သက်လို့ရှိလို့ရှိရင်အရှိုးကြခွဲခြားနိုင်ကြဆက်ဆံမှုတွေကဦးလက်ရှိချိန်ကြီးရှိနေတော့မှာပေါ့အဲရှိနေလို့တော့ကျွန်တော်တို့ရှိမှရှိနေတဲ့ကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့အကြောင်းတွေကိုကျွန်တော်ကဒီမှာလာပြီးရမှာလာပြီးဆွေးနွေးတာပေါ့နော်
ဒါအပြင်မျိုးနဲ့ဝေးနေတဲ့နေရာတွေမှာခွဲခြားဆက်ဆံမှုအခြေအနေတွေကိုလည်းသူကအခုလိုပြောပြပါဗျ
။ခွဲခြားတာနှစ်ခုရှိတယ်။ကိုယ်ကိုယ်တိုင်ခွဲခြားတာရယ်။လူစုကနေပြီးတော့ခွဲခြားတာနှစ်ခုရှိတယ်။အဓိကကိုယ်ကိုယ်တိုင်ခွဲခြားတာအရင်ဆိုပါရယ်။ကိုယ်ကိုယ်တိုင်ခွဲခြားလို့ရှိရင်တော့ဒီ HIV ပိုးအကြောင်းကိုလည်းမသိဘူး။ဒီ HIV ပိုးကနေပြီးတော့ဘယ်လိုကူးစက်မှုကူးစက်နေရလဲမသိတဲ့တော့ပဲကိုယ်ကိုယ်တိုင်ခွဲခြားနေတယ်။ကိုယ်ကိုယ်တိုင်ခွဲခြားပဲနဲ့ဆေးဝါးကုသမှုခံယူမှုမရှိဘူး။မရှိပဲနဲ့အဲတချို့တော့တချို့သေသွားတဲ့ဒီ HIV ပိုးကူးစက်ထားတဲ့လူတွေရှိပါတယ်။ဒီကနေဒီမှာဆိုရင်တော့အဲသူခွဲခြားနေရစတဲ့မှုတွေရှိနေတဲ့အတွက်ကမှသူကအပြင်းမထွက်ရတာမျိုးလို့သူကိုယ်တိုင်ကိုယ်လည်းဖွင့်မပြောတာမျိုးလို့တချို့ဆိုရင်တော့ပဲနေရမှာစိတ်ကူးတတ်မှုခံယူရမှာလို့ဆိုတော့လက်လန်းမမီတဲ့ပုံစံမျိုးရှိတာမျိုးလို့အဲအဲ့လိုမျိုးတွေရှိတယ
်။လက်ရှိကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံကြီးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ပါတယ်။အရှိတောင်အာရှမှာထူးခြားတဲ့အပြောင်းလဲတွေခေါင်းစဉ်နဲ့မြန်မာနိုင်ငံမှာ HIV AIDS ကုသမှုနည်းတွေပြောင်းလဲလာပုံတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်မြန်မာအစိုးရနဲ့တွဲဖက်ပြီးတော့ HIV AIDS ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်ရမှာအပြောင်းလဲတွေရှိနေတဲ့အကြောင်းကိုကျန်းမာရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးဒေါက်တာသိန်းသိန်းထင်းနဲ့ UN AIDS ကတာဝန်ရှိသူတွေဦးဆောင်ပြီးတော့ဇူလိုင်လ24ရက်နေ့မှာဆွေးနွေးပွဲကျင်းပခဲ့ပါတယ်ရှင်
ပရရှိနခမြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းအတာထိထိထိရောက်ရောက်ဆောင်ရွက်နိုင်ပါသလဲပြည်သူလူထုအနေနဲ့ရောဒီဝေဒနာတွေအပေါ်မှာအထင်သေးနှိမ်ချစိတ်မရှိဘဲစာနာမှုအပြေအဝါထားနိုင်ကြပါသလားဆိုတာ
အခုလာမယ့်စနေညတိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသွားရရှိမှခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့ကိုချုပ်တင်ဆက်သွယ်နိုင်ကြပါတယ်။ VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ်။ email address ကတော့ burmese@vanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
အခုဆက်လက်ပြီးတော့ဒီမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Miss Yahili ဟာမကြာသေးခင်ကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မန္တလေးမြို့ကိုတွားရောက်ခဲ့တဲ့အကြောင်းမနေ့ကပေါ့နော်တွားရောက်ခဲ့တဲ့အကြောင်းကြားမှာပါအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုစီတူကပြောပြမှာပါရှင
်ဟုတ်ကဲ့ပါကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yahili ဟာဒီကနေ့မှမြကြီးနားမြို့ကနေမန္တလေးမြို့စီခီးဆက်ခဲ့ပါတယ်မြကြီးနားအချင်းထောင်မှာအကျဉ်းသားတူနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မန္တလေးကိုခီးဆက်ခဲ့တာလည်းဖြစ်ပါတယ်။မစ္စယန်ဟီလီရဲ့မန္တလေးမြို့ခီးစဉ်အကြောင်းအတူလိုက်ပါသွားတဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြည်ညာရေးအရာရှိဦးဝေဝင်းကအခုလိုပြောပါတယ်
။ဒီနေ့ဟိုကဒီဝန်ကြီးချုပ်နဲ့တွေ့ဝန်ကြီးချုပ်ကအဖွဲ့နဲ့တွေ့ရပြီးတော့ဒီဘာတော်ဘာလို့ဒီညိုက်ပေါ်တော့အဖွဲ့နဲ့တွေ့ရဆရာအဲ့ဒါပြီးတော့ကျွန်တော်တို့နေပြီးတော့သွားနေကြတယ်
မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခတွေအရေးမေးမြန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။အခုလအစောပိုင်းမှာဖြစ်ပွားခဲ့တဲ့ပြိပခဖြစ်ပွားခဲ့ရာနေရာတွေကိုလည်းကိုရန်သွားရောက်လေ့လာခဲ့တယ်လို့ဦးဝေဝင်းကဆက်ပြောပါတယ
်ဒီအခင်းဖြစ်ပွားတဲ့နေရာတွေနောက်ပြီးတော့ဒီတင်ကြဲမှာ issue ထားတဲ့နေရာအဲ့ဒါတွေလိုက်ပြတယ
်ညနေပိုင်းမှာတော့ဘာသာပေါင်းစုံကမန္တလေးမြို့ကန်တွေနဲ့ဖွဲ့စည်းထားတဲ့မန္တလေးမြို့ငင်းချမ်းရေးထိန်းသိမ်းရေးအဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်ဗုဒ္ဓဘာသာအပါအဝင်အစ္စလာမ်ဘာသာဝင်တွေပါပါဝင်တဲ့ငင်းချမ်းရေးအဖွဲ့နဲ့တွေ့ဆုံပြီးမကြာသေးခင်ကဖြစ်ပွားခဲ့တဲ့ပြိပခနဲ့ပတ်သက်လို့လူ့အခွင့်အရေးကိုယ်စားလှယ်နဲ့တွေ့ဆုံပြောကြားခဲ့ကြောင်းတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့အစ္စလာမ်သာသနာပရမတ်ထမိသားစုအဖွဲ့ခိုင်းချုပ်ဆရာတော်ဦးသိန်းဝင်းအောင်ကပြောပါတယ
်ဒီတွေ့ဆုံတဲ့ဟာကိုကျွန်တော်တို့သတင်းထုတ်ပြန်ခြင်းမလုပ်ပါနဲ့ဆိုပြီးကျွန်တော်တို့ကို agreement ယူပါတယ်ကျွန်တော်လည်းမထုတ်ပြန်မလို့လို့ပြောပါတယ်အားကြကျွန်တော်တို့ဖွဲ့ရတရားပြတဲ့ချိန်မှာမီဒီယာတွေကလည်းပြန်မဆောင်တော့ဘယ်လိုပြောမလဲဆိုတဲ့ချိန်မှာကျွန်တော်တို့ဒီအဖွဲ့ရဲ့ကျွန်တော်တို့ဒီအားလုံးသတင်းထုတ်ပြန်ရေးအဖွဲ့ကနေပါလို့ချင်းဒီလူ့ခွင့်ရေးအဖွဲ့နဲ့တွေ့တယ်မန္တလေးမြို့ဖြစ်စဉ်တွေအားလုံးကိုကျွန်တော်တို့အသေးစိတ်အားလုံးပြောလိုက်တယ်နော်ဘာသာပေါင်းစုရှိတော်အောင်နေပြောလိုက်တယ်အဲ့လိုပြောပြလိုက်တဲ့ချိန်မှာတို့ရတရားတွေကိုမှတ်သွားပါကြမှာတို့အစိုးရကိုလည်းပြင်ပြပါမယ်နိုင်ငံတကာတို့ရဲ့အဖွဲ့အစည်းကိုလည်းပြင်ပြပါမယ်ကျွန်တော်တို့အဖွဲ့နဲ့လည်းပူးပေါင်းပြီးဆောင်ရွက်ပါမယ်ဆိုပြီးပြောသွားပါတယ်ခင
်ဗျာမန္တလေးမြို့မှာပြည်ပခါတွေထပ်မံမဖြစ်ပွားဖို့အတွက်အဓိကထားဆွေးနွေးပြောဆိုခဲ့ကြကြောင်းမန္တလေးမြို့ငင်းချမ်းရေးထိန်းသိမ်းရေးကော်မတီဝင်ကိုဇာနီကအခုလိုပြောပါတယ
်အဓိကကတော့ကျွန်တော်တို့မန္တလေးမှာဇူလိုင်တရနေ့ရဲ့ဖြစ်စဉ်ကိုကျွန်တော်တို့သိတာမြင်တာတွေကိုကျွန်တော်တို့ပြောပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဘာနည်းမှာအမြဲတမ်းညီချင်းကြီးရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကကျွန်တော်ရဲ့လူမှုကြီးအတွင်းနေတော့ညီညီနဲ့အတူတူရတဲ့ညီညီနဲ့ကျွန်တော်ကာကွယ်တောင်းမယ်ဆိုတာကိုကျွန်တော်ပြောလိုက်ပါတယ်ဗျာ
အင်တာနက်မှာပြန့်နှံ့ခဲ့တဲ့သတင်းကြောင့်မန္တလေးမြို့မှာဇူလိုင်လ၁ရက်နေ့ကစလို့ဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်ဆောင်အကြမ်းဖက်ပြိပက္ခတွေမှာလူ၂ဦးသေဆုံးခဲ့ပြီးတော့လူပေါင်းများစွာထိခိုက်ဒဏ်ရာရခဲ့ပါတယ်အုပ်စုဖွဲ့စူပူကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်မန္တလေးတိုင်းအတွင်းကမြို့နယ်တချို့မှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်မစ္စယန်ဟီလီရဲ့မြန်မာပြည်ခီးစဉ်အတွင်းအင်းစင်ထောင်အပါအဝင်ရခိုင်ပြည်နယ်ကချင်ပြည်နယ်တွေကိုလည်းတွားရောက်ခဲ့ပြီးတော့သက်ဆိုင်ရာအစိုးရအဖွဲ့တွေအပြင်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Miss Yahili ဟာမန္တလေးမြို့ကနေနေပြည်တော်ကိုခီးဆက်သွားပြီဖြစ်ပါတယ်။နေပြည်တော်မှာတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တချို့နဲ့လည်းတွေ့ဆုံသွားပွဲရှိတယ်လို့လည်းသိရပါတယ်ခင်ဗျာ
။ကိုစီတူပါရှင်။ကြောက်ဖြူကူးမင်းမိရထားလမ်းဖောက်လို့ရစီမံကိန်းကိုပြည်သူစန္ဒအရဖြတ်သိမ်းလိုက်ပြီလို့နေပြည်တော်ကလာတဲ့သတင်းနဲ့အတူရန်ကုန်ကသတင်းချာနယ်တွေမှာပေါ်ပြကြပေမဲ့မိရထားဝန်ကြီးဌာနလက်အောက်ခံမြမမိရထားဌာနကတာဝန်ရှိသူတွေကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ဘာဆက်လုံးလဲဆိုတာဆွေးနွေးနေသေးပဲလို့ပြောပါရတယ်။အကြောင်းစုံကတော့ VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်။နေပြည်တော်ကလာတဲ့သတင်းတွေအရတရုတ်မြန်မာသဘောတူထားတဲ့ကြောက်ဖြူကူမင်းရထားလမ်းဖောက်လို့မဲ့ကိစ္စကိုဖျက်သိမ်းလိုက်ပြီလို့ဆိုပေမဲ့မြမမိရထားဌာနကတာဝန်ရှိသူတွေကတော့ဆွေးနွေးနေသေးဖြစ်ကြောင်းစီမံအင်ဂျင်နီယာလည်းဖြစ်အထွေထွေမန်နေဂျာလည်းဖြစ်တဲ့ဦးစောဗယ်လင်တိုင်းကပြောဆိုလိုက်ပါတယ်
။အဲ့ဒီစီမံကိန်းနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်မပြတ်သေးပါဘူးခင်ဗျာ။ဟိုဒီလိုပြောလို့ရလောက်အောင်လေမပြတ်သေးဘူးခင်ဗျာ။မပြတ်သေးတော့ကျွန်တော်တို့ပြေးလို့မရသေးဘူးခင်ဗျာ။ဘာလို့ဆိုတော့ကျွန်တော်တို့ကဟိုရှင်းပြရင်ဟိုခွာပါကျွန်တော် MOU တော့ထုတ်ထားတာပါဗျာ။ဆိုတော့လေအဲ့ MOU က extend မလုပ်ရသေးဘူးခင်ဗျာ။
ဟုတ်ကဲ့ရ
ှင် MU တက်တန်းတော့ဟိုမှာကုန်သွားပြီပေါ့ဗျာဟိုမှာပြီးခဲ့တဲ့ဟိုလောက်မှာဧပြီမှာကုန်သွားပြီပေါ့ဒါပေမဲ့လည်းဆက်လို့မလို့ဆိုတာကျွန်တော်တို့ကသူတို့နဲ့ဆွေးနွေးရသေးတယ်အဲ့ကိစ္စ
2021ခုနှစ် AB လကစပြီးချုပ်ဆိုထားတဲ့နှစ်ဖက်သဘောတူစာချုပ်အရ3နှစ်အတွင်းကြောက်ဖြူကူမင်းရထားလမ်းကိုအကောင့်ထဲပေါ်ဖို့စီမံထားပေမဲ့ဒီစီမံကိန်းနဲ့ပတ်သက်လို့တက်ကြွလှုပ်ရှားသူတွေကကန့်ကွက်တာလည်းရှိခဲ့တာပါကြောက်ဖြူလူမှုကွန်ရက်ကဆက်သွယ်ညှိနှိုင်းရေးမှူးဦးထွန်းလွင်ကတော့ဒီရထားလမ်းဖောက်လုပ်မယ်ဆိုရင်ဒေသရဲ့လမ်းပန်းဆက်သွယ်ရေးအရအကျိုးရှိနိုင်ကြောင်းနဲ့ရထားဖောက်လုပ်တာကြောင့်နစ်နာမဲ့သူတွေအတွက်လည်းထည့်သွင်းစဉ်းစားဖို့လိုမယ်ဆိုပြီးအခုလိုပြောပါတယ်
ကျွန်တော်တို့ကလေဒီမှာလည်းပဲဘလူးနားမသိဘူးဒေတာခံရတော့ဘာမှမသိကြဘူးသို့တော်လည်းပဲဒီလိုင်းရှိနေရင်တော့ကျွန်တော်တို့ဟိုပါပေါ့ဗျာလမ်းမကြီးရှိရင်တော့အများစုကလမ်းကိုသဘောကျကြပါသို့တော်လည်းပဲဒီလမ်းပေါက်လာရင်ချင်းတရုတ်ကဘာဖြစ်မယ်ညာဖြစ်မယ်လုံးမိုးမယ်ဘာညာဆိုတာတော့ပြောကြတာပေါ့ဗျာသို့တော်လည်းပဲဆက်တွေ့ရသဘောရတော့တမန်လူတွေကတော့လေဒီလမ်းပေါက်လာမယ်ဆိုတဲ့ဟိုမမြင်ကြပါဘူးညီယာတွေကတော့အဲ့ဒီလမ်းတစ်ချောင်းညီယာတွေဆုံးရှုံးမှာပေါ့ဗျာမြောက်ကျူကတော့ဒီတောက်ပြူရန်ကျွွန်ပေါ်မှာတော့သူ့ကျင့်လေသမားတွေကြီးပဲလေသူလမ်းဧရိယာကြီးကဘယ်လောက်တိမ့်လဲဆိုတာကျွန်တော်မသိဘူးပိတ်လိုင်းတစ်ချောင်းမှာလည်းပဲပိတ်လိုင်းတစ်ခုဖြတ်သွားတဲ့ဟာမှာလည်းပဲကျွန်တော်ဆုံးပြီးကြပြီရတာတွေရတယ်မရတာလည်းပဲရှိတယ်ဆိုတော့ဒီထားလိုင်းပေါက်လာရင်တော့ဒီမီယာနဲ့ပတ်သက်လို့တရုတ်ကရောစိုးရရောဘာတွေပြောမယ်ဆိုတော့ကျွန်တော်အကြည့်ကြမသိဘူးပေါ့လေ
ဆိုတော့ဒါဆိုရင်ဒီလမ်းကိုဖောက်မယ်ပေါ့နော်ဒီစီမံကိန်းကိုလုပ်မယ်ဆိုတော့ဒေသခံတွေရဲ့သဘောတူညီချက်တွေများရယူသလားရှင
်လုံးဝဒီနေ့ထိလုံးဝမရှိဒီအစိုးရဘက်ကဒီကြိတ်ကြောက်ပြောတာလုံးဝမရှိဘူးကဒီနေ့ထိလုံးဝမရှိသေးဘူးအစိုးရဒီလိုမျိုးကိုလုပ်ရမှာဒီလိုမျိုးကိုဘာမှမလုပ်ဘူးကျွန်တော်တို့ပုံခဲ့တဲ့လေးလလောက်ကဒီ China Myanmar Friendship Association ဆိုတဲ့ပွဲတစ်ခုလာတယ်ဗျအဲ့မှာဒီရထားလမ်းကုမ္ပဏီရဲ့ပတ်သက်တဲ့တရုတ်ကြီးတယောက်ပါလာတယ်။သူတို့တွေကဒီဒေသမှာဒီလမ်းဖောက်မယ်ဆိုရင်တဘောတာဘယ်လိုလဲဆိုတဲ့အကူကျွန်တော်တို့မေးတယ်။ကျွန်တော်တို့ကတော့ဟိုမငင်းဘူးသို့တော်လည်းပဲဒီလမ်းကြီးပေါက်ရင်ဖြင့်ဒီလမ်းကြီးလာရင်ဖြင့်ညီတွေအများကြီးဆုံးချုံမှာပဲဆိုတဲ့အကူသူတို့တရုတ်ကြီးကိုကျွန်တော်တို့ကပြောတယ်။ဟိုနင်နာကြီးပေးရမှာပေါ့ပေးရမှာပေါ့မပေးဘူးဆိုရင်တော့ကျွန်တော်တို့လဲသမားတွေကြီးပဲလေအများစုကဆုံးမှာပေါ့လေအများကြီးဆုံးမှာပေါ့
ရခိုင်ပြည်နယ်ကြောက်ဖြူရံပြဲအမ်းမြို့နယ်တွေကိုဖျက်ဆီးသွားလာမဲ့ရထားလမ်းနဲ့ပတ်သက်ပြီးစီမံကိန်းကိုစတင်ဆောင်ရွက်နေတာတွေမတွေ့ရသေးကြောင်းဒေသခံတွေကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ဘလို့လှုပ်ဆောင်နေတယ်လဲဆိုတာမသိရှိဘူးလို့လည်းပြောဆိုကြပါတယ်မြန်မာအစိုးရနဲ့တရုတ်နိုင်ငံက CREC လို့ခေါ်တဲ့တရုတ်နိုင်ငံမြစ်ထားကော်ပိုရေးရှင်းတို့ဟာ2021ခုနှစ်ကစလို့နှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတယ်လို့ဒီစာချုပ်အရရထားလမ်းဖောက်လုပ်မှုတွေဟာရခိုင်ပြည်နယ်မန္တလေးတိုင်းမကွေးတိုင်းရှမ်းပြည်နယ်တွေကိုဖြတ်ပြီးဖောက်လုပ်မဲ့စီမံကိန်းဆိုပြီးသိရှိရပါတယ်ဒီစီမံကိန်းဟာရခိုင်ပြည်နယ်ကြောက်ဖြူကနေကုမင်းအထိမိုင်ပေါင်း850ကျော်အကွာအဝေးထိဖောက်လုပ်မဲ့စီမံကိန်းဖြစ်တယ်လို့အာရှပစိဖိတ်ဒေသရဲ့ Travel Daily News ရဲ့ဖော်ပြချက်အရဆိုရင်အမေရိကန်ဒေါ်လာ1ဘီလီယံတန်ပေါင်း2000ကျော်ကုန်ကျမဲ့စီမံကိန်းလည်းဖြစ်ပါတယ်ဒီစီမံကိန်းကြောင့်ဖြစ်လာမဲ့ဆိုးကျိုးတွေနဲ့ပတ်သက်လို့လူမှုအဖွဲ့အစည်းတွေကထောက်ပြကန့်ကွက်တာတွေရှိခဲ့ပေမဲ့တောသူတောင်သားဒေသခံတွေကတော့ဒေသဖွံ့ဖြိုးရေးအတွက်ကန့်ကွက်စရာမရှိဘူးလို့လည်းပြောဆိုနေကြပါတယ်ရှင်
VOA သတင်းတောက်မအေးမှာပြောပြသွားတာပါရှင်။နောက်ပိုင်းမှာတင်ဆက်မယ့်ဒီမြမမျက်မှောက်ရေးရာဆွေးနွေးကန်းအစီအစဉ်မှာတော့ American ပြည်ထောင်စု Washington DC ကိုရောက်ရှိလာတဲ့မြမနိုင်ငံငြိမ်းချမ်းရေးကောင်စီအထူးကြံပေးပုဂ္ဂိုလ်ဒေါက်တာရင်ရွယ်နဲ့မြမနိုင်ငံငြိမ်းချမ်းရေးကိစ္စတွေကိုဦးကျော်စံသားကတွေ့ဆုံပြီးတော့ဆွေးနွေးတင်ပြဆွေးနွေးထားတာကိုကျမတို့ထုတ်လင်းပေးဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရာအစီအစဉ်မှာတော့အမှုပညာရှင်စန်းနီယာအောင်ဝင်းရဲ့ဘာရီယုံကြည်တယ်လဲဆိုတာကိုလည်းနားဆင်ရမှာပါကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလူမှုရေးကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းကြည့်ရှုနိုင်ပါတယ်လိပ်စာက VOA Burmese Fan Page ဖြစ်ပါတယ်ရှင်စာလုံးပေါင်းက VOA BURMESE FAN PAGE Fan Page ဖြစ်ပါတယ်ရှင်